Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington DC မြို့တော် VOA American တန်ကနေ2014ခုနှစ်ဇွန်လ26ရက်ကြာသပတေးနေ့မနက်ဖက်စီစဉ်တွေကို line meter 24 32နဲ့40တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျမခွာညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမဆုမြတ်မမရှင်။အီရတ်နိုင်ငံမှာအရေးပေါ်အစိုးရအဖွဲ့မဖွဲ့နိုင်ဘူးလို့အီရတ်ဝန်ကြီးချုပ်နိုရီအယ်မာလကီကပြောချလိုက်ပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာတော့ဒီလူစီကားတဲ့ shopping center တစ်ခုမှာအင်အားပြင်းပောက်ကွဲမှုတစ်ခုကြောင့်19ယောက်ထက်မနည်းသေဆုံးသွားပါတယ်။ဒီလိုမျိုးနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့အတူကြီးညာပေးပါမယ်ရှင်
။ဒီကနေ့မနက်ခင်းဦးစားပေးတင်ဆက်မဲ့သတင်းတွေထဲမှာတော့ပုဂ္ဂလိကသတင်းဌာနတွေရဲ့ငွေရေးကြေးအခြေအနေကိုခေါ်ယူမေးမြန်းနေတဲ့အပေါ်မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကကြေညာချက်ထုတ်ကန့်ကွက်လိုက်တာနဲ့အတူ British Parliament အတွင်းမြန်မာအရေးဆွေးနွေးမှုနဲ့ပတ်သက်လို့တော့
Put the human rights at the top of the agenda. So not trade, not about political reform, but about human rights to as the policy
British Liberal Democrat MP David Watt ပြောပြသွားတာကိုလည်းနားဆင်ကြရမှာပါနောက်တစ်ခါဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေမူကြမ်းပေါ်အမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေနဲ့ပြည်တွင်းပြည်ပကကန့်ကွက်မှုတွေနဲ့အတူနောက်ပိုင်းမှာတော့ကမ္ဘာဖလားဘောလူပွဲအုတ်စုပတ်လည်ပွဲပထမပွဲစဉ်ကိုတုံ့တက်ချက်ကိုလည်းနားဆင်ကြရပါမယ်အခုရေစုံတော့ဇွန်လ26ရက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းလိုက်တို့ကကြေညာပေးကြပါမယ်ရှင
်အီရတ်နိုင်ငံမှာဆူနီအစ္စလာမ်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေကိုတံပြန်တိုက်ခိုက်နိုင်ရေးအတွက်အထောက်အကူဖြစ်မဲ့အရေးပေါ်အစိုးရအဖွဲ့ကိုဖွဲ့ဖို့တောင်းဆိုချက်တွေကိုအီရတ်ဝန်ကြီးချုပ်နူရီအယ်မာလီကီကပယ်ချခဲ့ပါတယ်။အရေးပေါ်အစိုးရဖွဲ့တာဟာနိုင်ငံရဲ့ဖွဲ့စည်းပုံနဲ့မကိုက်ညီသလိုဧပြီလ30ရက်ကလုပ်ခဲ့တဲ့လွှတ်တော်ရွေးကောက်ပွဲရလဒ်တွေကိုဆန့်ကျင်ရာရောက်မယ်လို့မစ္စတာမာလီကီကဗိုလ်ထုနေတော်ကရုပ်မြင်သံကြားပေါ်ကနေပြီးတော့မိန့်ခွန်းပြောခဲ့ပါတယ်။ရွေးကောက်ပွဲအပြီးအစိုးရဖွဲ့ဖို့နောက်ဆုံးသတ်မှတ်ရက်ဇူလိုင်လ1ရက်မတိုင်ခင်မှာတော့အစိုးရအဖွဲ့ကိုစဖွဲ့နိုင်မှာဖြစ်တယ်လို့လည်းအီရတ်ခေါင်းဆောင်တွေကပြောပါတယ်။အီရတ်နိုင်ငံကိုဘယ်သူဦးဆောင်မလဲဆိုတာကိုအမေရိကန်ကစိတ်ဝင်စားပေမဲ့အစိုးရသစ်ဖွဲ့ရေးအတွက်အီရတ်အစိုးရကိုဝင်ရောက်ဆွတ်ဖက်မှာမဟုတ်ဘူးလို့ဘရပ်ဆဲလ်မြို့မှာနေတို့အစည်းအဝေးတက်ရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကပြောခဲ့ပါတယ်။ဒါပေမဲ့ဝင်ကြီးကယ်ရီရောသမ္မတဘရက်အိုဘားမားကပါအီရတ်မှာဒီရှီယာတွေအပြင်လူနည်းစုဆူနီတွေရောကတ်စ်တွေပါပါဝင်တဲ့အစိုးရအဖွဲ့တစ်ခုကိုဖွဲ့နိုင်ဖို့တိုက်တွန်းထားပါတယ်။မစ္စတာမာလီကီရဲ့ရှီယာတွေလွှမ်းမိုးတဲ့အစိုးရဟာလူနည်းစုတွေအရေးကိုဘေးဖယ်ထားတဲ့အတွက်ဂိုင်းကနာကွဲမှုအပေါ်အခြေခံတဲ့တင်းမာမှုတွေကိုဖြစ်စေတယ်လို့ဝေဖန်ခံနေရပါတယ်။သမ္မတမာလီကီကတော့စီးလုံးမှုရှိကြဖို့အတွက်ပုထုနေတော်ကမင်းကွန်းနဲ့မှတိုက်တွန်းသွားပါတယ်။အယ်ကာအီဒါအဖွဲ့ရဲ့ခွဲထွက်အဖြစ်တဲ့အစ်စလအဖွဲ့ဟာအီရတ်မြောက်ပိုင်းနဲ့အနောက်ပိုင်းကနေရာတော်တော်များများကိုဝင်ရောက်သိမ်းပိုက်နေပါတယ်ရှင
်။ယူကရိန်းနိုင်ငံမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေအရှင်လျှော့ကြအောင်မလုပ်ဆောင်ရင်ရုရှားအပေါ်ပိတ်ဆို့ရေးယူမှုအသစ်တွေချမှတ်သွားဖို့အဆင်သင့်မယ်လို့သမ္မတဥဘာမအစိုးရကပြောလိုက်ပါတယ်။ဒါပေမဲ့အမေရိကန်ကချမှတ်မဲ့ပိတ်ဆို့မှုအသစ်တွေပေါ်ဥရောပနဲ့အမေရိကန်ထုတ်ကုန်လုပ်ငန်းရှင်တွေထံကနေညှို့တဲ့ထောက်ခံမှုအခြေမြင်မရခဲ့ဘူးလို့အမေရိကန်သမ္မတအင်ဂျီရောကပြောပါတယ်။အသစ်ချမှတ်ဖို့ပြင်ဆင်နေတဲ့ပိတ်ဆို့ရေးယူမှုတွေဟာရုရှားနိုင်ငံကဗန်လုပ်ငန်း၊လောင်စာဆီလုပ်ငန်းနဲ့ကာကွယ်ရေးဆိုင်ရာကိစ္စရပ်တွေဖြစ်ပြီးယူကရိန်းနိုင်ငံနဲ့တင်ပို့နေတဲ့စစ်လက်နက်ပစ္စည်းတွေနဲ့တိုက်ခိုက်ရေးသမားတွေကိုရုရှားအနေနဲ့ဟန်တားနိုင်ခြင်းမရှိရင်အဲ့ဒီအရေးယူမှုတွေကိုထပ်မံချမှတ်သွားမှာဖြစ်တယ်လို့အင်ဂျီတော်ပြောခွင့်ရဂျော့ရှ်အာနက်စ်ကဗိုလ်ထုနဲ့မှပြောလိုက်တာဖြစ်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာတိုက်ပွဲတွေဝင်နေကြတဲ့ရုရှားလိုလားတဲ့အုပ်စုတွေလက်နက်ချဖို့အရေးရုရှားသမ္မတဗလာဒီမီပူတင်အနေနဲ့တောင်းဆိုတင်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကနေတိုးတပ်ဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားဝန်ကြီးတွေကိုဘရပ်ဆဲလ်စ်မြို့မှာပြောကြားလိုက်ပါတယ်။ဒါအပြင်ယူကရိန်းနိုင်ငံတည်ငြိမ်ရေးနဲ့စစ်မှန်တဲ့ညီညာရေးဆွေးနွေးပွဲတွေဖြစ်ပေါ်ရေးအတွက်ရုရှားသမ္မတအနေနဲ့ဂရီပေးဆောင်ရွက်တင်တယ်လို့လည်းနိုင်ငံသားဝန်ကြီးကယ်ရီကပြောပါတယ်။အမေရိကန်အနေနဲ့ရုရှားအပေါ်တစ်ဖက်သက်ပိတ်ဆို့အရေးယူမှုအသစ်တွေချမှတ်လိုက်ရင်အမေရိကန်စီးပွားရေးလုပ်ငန်းတွေကိုထိခိုက်ရုံနဲ့မကဘဲအလုပ်ပြုတ်တဲ့အထိဖြစ်လာနိုင်တယ်ဆိုပြီးအမေရိကန်စီးပွားရေးလုပ်ငန်းရှင်များအဖွဲ့အကြီးအကဲတွေကစီယုံပြောဆိုနေတဲ့အချိန်ပိတ်ဆို့မှုအသစ်တွေချမှတ်မယ်ဆိုတဲ့သတင်းတွေထွက်လာတာဖြစ်ပါတယ်
။နိုင်ဂျီးရီးယားနိုင်ငံအဘူဂျာမြို့တော်ထဲကဒီလူစီကားတဲ့ဈေးဆိုင်တွေရှိရာ shopping center တစ်ခုမှာအင်အားပြင်းပောက်ကွဲမှုတစ်ခုကြောင့်19ယောက်ထက်မနည်းသေဆုံးသွားပါတယ်။ Imam Plaza မှာပောက်ကွဲမှုကြောင့်52ယောက်ထက်မနည်းလည်းဒဏ်ရာရသွားပါတယ်။မိလောင်နေတဲ့ကားတွေခန္ဓာကိုယ်အစိတ်အပိုင်းတွေနဲ့သွေးခွက်တွေပြန့်ကျဲနေတယ်လို့ရဲကပြောပါတယ်။တယောက်ကလည်းဖမ်းဆီးထားပါတယ်။ဘာကြောင့်ပောက်ကွဲခဲ့တယ်လဲဆိုတဲ့အသေးစိတ်ကိုတော့မသိရသေးပါဘူး။မော်တော်ဆိုင်ကယ်ပေါ်ကလူတယောက်ကဘုံလှမ်းပစ်ပြီးတော့ဖောက်ခွဲခဲ့တာလို့မျက်မြင်တချို့ကပြောနေပါတယ်။ဘသူလက်ချက်ဖြစ်တယ်ဆိုတာအတိအကျမသိရသေးပေမဲ့ဘိုကိုဟာရမ်စစ်သွေးကြွတွေတိုက်ခိုက်တာဖြစ်နိုင်တယ်လို့တန်တရားရှိနေကြပါတယ်ရှင်။
က်တန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.23 MHz လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ39 kHz 9525တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ချာသာဘေးနေမနက်ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။မြန်မာတရုတ်နဲ့အိန္ဒိယနိုင်ငံတွေကြားမှာဒီငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်ရေးအခြေခံမှု၅ချက်ကိုသဘောတူကြေညာနိုင်ခဲ့တာအနှစ်60ပြည့်အထိမ်းအမှတ်အခမ်းအနားကိုမြန်မာသမ္မတဦးသိန်းစိန်နဲ့အိန္ဒိယဒုတိယသမ္မတမိုဟာမက်ဟာမစ်အန်ဆာရီတို့တက်ရောက်ကြလိမ့်မယ်လို့တရုတ်နိုင်ငံကသတင်းထုတ်ပြန်ပါတယ်။ဇွန်လ28ရက်နဲ့29ရက်နေ့တွေကြာရင်ဒီဘေကျင်းမြို့တော်မှာကျင်းပမယ့်နှစ်ပတ်လည်အခမ်းအနားတွေကိုတက်ရောက်ဖို့အတွက်သမ္မတဦးသိန်းစိန်ဟာဇွန်လ28ရက်နေ့ကနေ30ရက်နေ့အထိနိုင်ငံတော်ဧည့်သည်အဖြစ်လာရောက်မှာဖြစ်တယ်လို့အိန္ဒိယဒုသမ္မတအန်ဆာရီကလည်းဂျွန်လ26ကနေ30ရက်အထိလာရောက်မှာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဌာနကပြောထားပါရယ်အချုပ်ချာအာဏာနဲ့ပိုင်နဲ့တည်တံ့ခိုင်မြဲရေးအပေါ်အပြန့်လှန်လေးစားကြရေးတနိုင်ငံနဲ့တနိုင်ငံမကျူးကျော်ရေးတစ်ဖက်ရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ရေးတခါဒီနှစ်ဖက်အကျိုးအတွက်ဒန်းတို့ညီမျှမှုရှိရေးနဲ့ပူးပေါင်းဆောင်ရွက်ရေးငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးစတဲ့အခြေခံမှု၅ချက်ကို1954ခုနှစ်တုန်းကမြန်မာတရုတ်နဲ့အိန္ဒိယနိုင်ငံတွေကြားမှာချမှတ်ခဲ့ကြတာပါသမ္မတဦးသိန်းစိန်ရဲ့ဒီတတိယကြိမ်မြောက်တရုတ်နိုင်ငံခီးစဉ်အတွင်းမှာတရုတ်သမ္မတရှီကျင်းပင်နဲ့လည်းတည်ထောင်ဆွေးနွေးဖို့ရှိတယ်လို့တရုတ်နိုင်ငံသားရေးဌာနကပြောပါတယ်။ဒါအပြင်တရုတ်နိုင်ငံအလယ်ပိုင်းဟူနန်ပြည်နယ်ကလျူယန်ရှေးဟောင်းမြို့တော်စီကိုလည်းသမ္မတဦးသိန်းစိန်သွားရောက်မယ်လို့ပြောပါတယ်ရှင်
။အမေရိကန်ရတပ်ဖွဲ့ဝင်တွေအနေနဲ့တရားရုံးရဲ့ခွင့်ပြုချက်မပါဘဲသူတို့ဖမ်းထားတဲ့တရားခဏ်တွေထံကလက်ခံပုံတွေကိုစစ်ဆေး권မရှိဘူးလို့နိုင်ငံတော်တရားရုံးချုပ်ကတင်းကြီးတင်းကျပ်ထဲဆုံးဖြတ်ချက်ချလိုက်ပါတယ်။လက်ပိုင်ဖုံးနေတဲ့ပုဂ္ဂိုလ်ရေးဆိုင်ရာအချက်အလက်တွေအများပြပါရှိတဲ့အတွက်ဝရမ်းလို့ခေါ်တဲ့ရှာဖွေ권ရှိမှသာရှာလို့ရမယ်လို့ဗိုလ်ထုနေကဆုံးဖြတ်ချက်ချလိုက်တာဖြစ်ပါတယ်။ဒါပေမဲ့ဝရမ်းမပါဘဲရှာဖွေ권ရှိတဲ့တချို့အရေးပေါ်အခြေအနေတွေရှိနိုင်တယ်လို့လည်းတရားရုံးရဲ့ဆုံးဖြတ်ချက်ထဲမှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံရဲ့လက်ချက်မျိုးပြင်ဆင်ချက်မှာဖော်ပြထားတဲ့အရာအခြေမြစ်မခိုင်လုံမဲ့ရှာဖွေ권မပြုဆိုတဲ့သူတို့ရဲ့နိုင်ငံသားအခွင့်အရေးကိုချိုးဖောက်ခံရတယ်ဆိုပြီးလူပုဂ္ဂိုလ်နှစ်ဦးကရုံးတော်မှာဥတိုက်လျှောက်ထားတဲ့အမှုကိုနိုင်ငံတော်တရားရုံးချုပ်ကကြားနာတာဖြစ်ပါတယ်။တရားရုံးချုပ်ဆုံးဖြတ်ချက်တစ်ခုမှာတော့ online TV ကုမ္ပဏီတစ်ခုဖြစ်တဲ့ Aero အနေနဲ့ရုပ်သံဌာနတွေကအစီအစဉ်တွေကိုခွင့်ပြုချက်မရဘဲ online ကနေပြန်လည်ထုတ်လွှင့်ပြသတာဟာမူပိုင်ခွင့်ကိုချိုးဖောက်ရာရောက်ကြောင်းနိုင်ငံတော်တရားရုံးချုပ်ကဆုံးဖြတ်ချက်ချပါတယ်။အေရိုကုမ္ပဏီအနေနဲ့ရုပ်သံလွှင့်ဌာနတွေကလေလိုင်းကနေထုတ်လွှင့်တဲ့ရုပ်မြင့်တမ်းကြားအစီအစဉ်တွေကိုဖမ်းယူနိုင်ဖို့အမေရိကန်နိုင်ငံအတွင်းကမြို့တော်များများမှာအန်တီနာကောင်းကင်တိုင်တွေတပ်ဆင်ဖမ်းယူထားပြီးတဆင့်ပြန်လွှင့်နေတာဖြစ်ပါတယ
်။အမေရိကန်စီးပွားရေးဟာဒီနှစ်စပိုင်းလတွေမှာထင်ထားတာတောင်မှကြုံသွားခဲ့ပါတယ်။ကိုတန်ရောင်းဝယ်ရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာ January, February နဲ့ March လတွေတုန်းကစီးပွားရေးဟာတစ်နှစ်ရဲ့အတင်း 1.6 ရာခိုင်နှုန်းနဲ့ကျုံသွားခဲ့တယ်လို့ဖော်ပြထားပါတယ်ဒီလိုမျိုးကျုံသွားတဲ့နှုံးဟာအရင်တုန်းကခမှန်းထားတာချက်ကိုအများကြီးပုံများပြီးတော့စီးပွားရေးတိုးတက်မှုဂိမ်းကနန်းမှဆိုရင်9နှစ်အတွင်းမှာအဆိုးဆုံးဖြစ်ပါတယ်အရင်နှစ်တွေနဲ့မတူအောင်လို့ဆောင်းရသည်မှာရာသီဥတုဆိုးွားခဲ့တာကြောင့်အခုလိုစီးပွားရေးတိုးနှုံးနှေးကွေးသွားတာလို့စီးပွားရေးပညာရှင်တွေကပြောကြပြီးတော့ဒီပြဿနာဟာယာယီတာဖြစ်လိမ့်မယ်လို့လည်းအများအပြားကခမှန်းနေကြပါတယ်ဧပြီလနဲ့မေလအတွက်စီးပွားရေးကိန်းဂဏန်းတွေကတော့မကြခင်မှာပြန်လဲတိုးတက်မဲ့အနေအထားမှာရှိနေတယ်လို့အိမ်ပြူတော်စီးပွားရေးထိပ်တန်းအကြံပေး Jason Farman ကပြောပါရယ်ဒါပေမဲ့ပုတ်ထုံးနေတော့ကပဲနောက်ထပ်ထုတ်ပြန်ခဲ့တဲ့စီးပွားရေးစစ်တမ်းတစ်ခုမှာတော့စီးပွားရေးတက်မယ်ဆိုတာနဲ့ဆန့်ကျင်ဘက်ကိုခန့်မှန်းထားပါရယ်ရေရှည်ခံကုန်ပစ္စည်းတွေရဲ့အမှားတွေဟာမေလအတွင်းမှာမထင်မှတ်ပဲနဲ့ကျဆင်းသွားခဲ့တယ်လို့အဲ့ဒီစစ်တမ်းကပြောပါရယ်ရှင်
ဘရာဇီးနိုင်ငံမှာကျင်းပနေတဲ့2014ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေရဲ့ပုထုနေ့ကကစားသွားတဲ့ပထမပွဲစဉ်တွေမှာအာဂျင်တီးနားကနိုင်ဂျီးရီးယားအသင်းကို3-2နဲ့အနိုင်ရသွားတဲ့အတွက်အုတ်စု F မှာဗိုလ်ဆွဲပြီးရှုံးထွက်ပွဲစဉ်တွေကိုတက်သွားပြီဖြစ်ပါတယ်။အုတ်စု F ရဲ့တခြားပွဲစဉ်ဖြစ်တဲ့အီရန်နဲ့ဘော့စနီးယားဟာဇီဂိုဗီနာပွဲစဉ်မှာတော့ဘော့စနီးယားက3-2နဲ့အနိုင်ရသွားခဲ့ပါတယ်။နိုင်ဂျီးရီးယားအသင်းကအာဂျင်တီးနားအသင်းကိုရှုံးသွားပေမဲ့လည်းအုတ်စု F မှာ၄မှတ်ရထားတဲ့အတွက်ရှုံးထွက်ပွဲစဉ်တွေကိုအုတ်စုဒုတိယအဆင့်အဖြစ်အဆင့်နဲ့တက်သွားတာဖြစ်ပါတယ်။အာဂျင်တီးနားနဲ့နိုင်ဂျီးရီးယားပွဲစဉ်မှာအသင်းကပ္ပတိန်လီယိုနယ်မက်ဆီကအာဂျင်တီးနားအသင်းအတွက်၂ဂိုးသွင်းပေးခဲ့တာဖြစ်ပါတယ်။အာဂျင်တီးနားအသင်းကဂိုးသွင်းတိုင်းအာဂျင်နိုင်ဂျီးရီးယားအသင်းကအလုံးတိုင်းကိုချစ်ပါဂိုးသွင်းနိုင်ခဲ့တဲ့အတွက်၂ဂိုးစီသေးရဖြစ်နေခဲ့ရကမာကိုရိုဟိုကဒူးနဲ့တိုက်ပြီးအာဂျင်တီးနားအတွက်အနိုင်ဂိုးကိုသွင်းပစ်လိုက်တာဖြစ်ပါတယ်။ဗိုလ်ထုနေ့ကကစားသွားတဲ့ဒုတိယပွဲစဉ်တွေဖြစ်တဲ့အုတ်စု E ကပွဲစဉ်တွေမှာတော့ ပြင်သစ်နဲ့အေကွေဒါအသင်းတို့ဂုံးရှိသည့်ကြာသွားပြီးဆွစ်ဇာလန်ကဟွန်ဒူရပ်စ်အသင်းကို၃ဂိုးတကိုးနဲ့အနိုင်ရသွားတဲ့အတွက်ပြင်သစ်က9မှတ်နဲ့အုပ်စုပထမဆွစ်ဇာလန်က6မှတ်နဲ့အုပ်စုဒုတိယနဲ့ရှုံးထွက်ပွဲစဉ်တွေကိုတက်သွားကြပြီဖြစ်ပါတယ်ဒုတိယပိုင်းစကားစကားတွေကဟွန်ဒူရပ်စ်အသင်းက10ရောက်နဲ့ကစားခဲ့ပေမဲ့လည်းပြင်သစ်အသင်းကဂိုးသွင်းခွင့်မရခဲ့ပါဘူးဒီတော့တွင်အင်္ဂါနေ့ကကစားသွားတဲ့အီတလီနဲ့အူရုဂွေးပွဲစဉ်မှာအူရုဂွေးတိုက်စင်မှုလူးစ်ဆွာရက်စ်ကအီတလီကစားသမားကိုတွားနဲ့ကတ်လိုက်တဲ့ကိစ္စအတွေ့ကမ္ဘာဘောလုံးအဖွဲ့ချုပ်ကသူ့ပေါ်အရေးယူဖို့စတင်ဆောင်ရွက်နေပြီဖြစ်ပါတယ
်
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းလှိုင်တို့ကြီးညာပေးခဲ့ကြတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်ရှင်မြန်မာပြည်မှာပြုပြင်ပြောင်းလဲမှုတွေပေါ်ဆောင်နေတဲ့အချိန်လူနည်းစုတိုင်းရင်းသားတွေပေါ်ဖိနှိပ်မှုတွေရှိနေသေးပဲလို့ဗြိတိသျှပါလီမန်မှာ Liberal Democrat အမတ်တယောက်ကပြောလိုက်ပါတယ်ဗြိတိသျှအစိုးရအနေနဲ့စစ်ရေးကူညီပေးဖို့စီစဉ်နေတဲ့အပေါ်လည်းလက်ရှိတိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရကြားတိုက်ပွဲဖြစ်နေတဲ့အနေအထားဟာစိုးရိမ်စရာဖြစ်တယ်လို့ပါလီမန်တွင်ထောက်ပြပြောဆိုမှုတွေရှိနေတာပါအသေးစိတ်ကိုတော့မဆုမွန်ကတင်ပြပေးပါမယ်ရှင်
ဇွန်လ25ရက်နေ့ဗြိတိန်စံတော်ချိန်မနက်ပိုင်းမှာဗြိတိသျှပါလီမန်အတွင်း Liberal Democrat Party ရဲ့အမတ် Mr. David Watt ရဲ့မြမရေးသုံးသပ်တင်ပြချက်အပေါ်မှာအမတ်တွေကဆွေးနွေးခဲ့တယ်လို့မြမရေးစိတ်ဝင်စားသူတွေလည်းတက်ရောက်ခဲ့ပါတယ
် Put the human rights at the top of the agenda so not trade not about political reform but about human rights to as the policy priority in Burma
မြမနိုင်ငံရဲ့လက်ရှိနိုင်ငံရေးပြုပြင်ပြောင်းလဲနေတဲ့အခြေအနေလူနည်းစုတိုင်းရင်းသားတွေပေါ်မှာဖိနှိပ်မှုတွေရှိနေစေလူခွင့်ရေးအခြေအနေတွေနဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့မြမအစိုးရကြားဖြစ်ပွားနေစေစစ်ရေးပြိပခါတွေနဲ့ပတ်သက်လို့သူကအလေးနက်ထားပြောကြားခဲ့ပါတယ်။အခုလိုမျိုးဗြိတိသျှပါလီမန်အတွင်းမြမအရေးကိုအလေးထားတင်ပြခဲ့တဲ့အတွက်မြမနိုင်ငံထဲမှာဖြစ်ပျက်နေတဲ့ပကတိအခြေအနေတွေကိုနိုင်ငံတကာကပို့ပြီးတော့မှသိရှိလာနိုင်မယ်လို့ဗြိတိန်နိုင်ငံအခြေစိုက်ကချင် National Organization အဖွဲ့ရဲ့ဒုတိယဥက္ကဋ္ဌရင်တူလက်ဂျုံကပြောပါတယ်
ဗြိတိသျှပါလီမန်ကျွန်တော် minority အဓိကကျွန်တော်ဆွေးနွေးတဲ့နေရာမှာကျွန်တော်တိုင်းရင်းသားဒေသမှာဖြစ်နေတဲ့ conflict နဲ့ပတ်သက်မှာခိရောက်မှုရှိပါတယ်နံပါတ်1အနေနဲ့ကျွန်တော်ကချင်ပြည်နယ်မှာအဓိကဖြစ်တဲ့လူမှုအရေးဆိုင်ရာပြဿနာ humanitarian violence တခြားပြဿနာတွေဟာအားလုံးနိုင်ငံရေးပေါ်မှာအခြေခံတွေဖြစ်တဲ့ဆိုတော့နိုင်ငံရေးပြဿနာကိုအပြေရှာမှရှင်ဘောအတွက်အဓိကဖြစ်တဲ့စာကိုဗမာပြည်အစိုးရကိုရော international ကတည်ဆင်တဲ့ acceptable မှုဒီမြန်မာနိုင်ငံတာယာဖို့ဟာအဓိကနိုင်ငံရေးကိုဖြည့်ရှင်းကိုဖြည့်ရှင်းရမယ့်ဟာဒီဖြစ်တယ်ဆိုတာကိုလည်းသိစေတယ်နောက်တချို့ဟာကတော့အဓိကဖြစ်နေတဲ့အရာကိစ္စတွေကို international တွေကတိတ်ပြီးမှအဓိကမှထားတဲ့အချက်တွေပေါ့အထူးသဖြင့်ဒီ British Parliament ကနေပေါ်ပြမှ international အခုလိုချွင်းတွေပေါ်တယ်လို့မှပေါ်ပြတဲ့ဟာတွေဟာကျွန်တော်တိုင်းရင်းသားဒေသကျက်အများကြီးအကျိုးတွေတော့ရှိပါ
British Parliament အတွင်းမြမရေးနဲ့ပတ်သက်လို့ British Parliament အမတ်တွေစုဖွဲ့ထားတဲ့ APPG All Party Parliamentary Group အဖွဲ့ရဲ့ British အစိုးရနဲ့နိုင်ငံတကာအပေါ်ကိုမြမအရေးတင်ပြချက်တွေကြောင့်မလို့မြမပြည်တွင်းမှာလိုအပ်ချက်တွေနဲ့ပတ်သက်လို့ပို့ပြီးတော့မှအလေးထားဆောင်ရွက်မှုတွေရှိနေတာကိုတွေ့ရတယ်လို့လည်းကချင်မျိုးသားအဖွဲ့ရဲ့ဒီဥက္ကဋ္ဌကဆိုပါတယ
် APPG အဖွဲ့ကနေပြီးတော့ဘာမှပေါ့လေမြန်မာပြည်အကြောင်းအရာကိုတို့အဓိကပါလီမန်မှာတစ်ဆင့်ပြန် raise တာလုပ်တယ်ဒါကြောင့်မို့ကျွန်တော်တို့ဒီပါလီမန်မှာမြန်မာအရေးထူးတဖြစ်ကျွန်တော် minority တိုင်းရင်းသားဒေသမှာတို့အဓိကမြောက်များစွာလုပ်ဖို့ဟာကျွန်တော်အငြင်း push လုပ်ပါခင်ဗျခုလိုဆွေးနွေးတယ်ဆိုတာကျွန်တော်အများကြီးကောင်းတဲ့လက္ခဏာတွေပါဆွေးနွေးချင်းကနေပြီးတော့အဖြေရှာရမယ်ပေါ့အဖြေဘယ်လိုဒီပြဿနာကိုဖြေရှင်းမယ်ဆိုတဲ့ဟာတဲ့အဖြေရှာရမယ်အလားအဖြေရှာလာမယ်အဲ့အဖြေပုံမှာမူဒီမှာလက်ရှိအခြေအကိုဘယ်လိုဖြေရှင်းမယ်ဖြစ်ပေါ်နေတဲ့ပြဿနာကိုဘယ်လိုဖြေရှင်းမယ်ဆိုတဲ့အကြောင်းရလတ်ဖြစ်ပေါ်စေပါ
ဗြိတိသျှအစိုးရအနေနဲ့မြန်မာနိုင်ငံတွင်းဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကူညီပေးနေတာပြည်သူတွေရဲ့လူမှုရေးစီးပွားရေးနဲ့လူနေမှုဘဝလုံခြုံရေးတွေနောက်ဒုက္ခသည်တွေပေါ်မှာလူသားချင်းစာနာမှုဆိုင်ရာကူညီပေးနေတာတွေနဲ့ပတ်သက်လို့ကျေးဇူးတင်တယ်လို့ဆိုပေမဲ့မြန်မာတက်မတော်နဲ့စီးရဲဆက်ဆံမှုတွေလှုပ်ဖို့စီစဉ်နေတဲ့အပေါ်မှာတော့အခုလက်ရှိတိုင်းရင်းသားတွေနဲ့စီးရဲတင်းမာမှုတွေရှိနေတဲ့အခြေအနေမှာကန့်ကွက်ပြောဆိုခြင်းနဲ့လို့မစ္စတာရင်တူလက်ကျုံကပြောပါတယ်
ကျောအားနည်းမှုတဲ့အများရှိသေးတယ်ဒီ sit engagement ကိုတော့ကျွန်တော်တိုင်းရင်းသားတဲ့အနေနဲ့အဓိကအဆန့်ကျင်ပါဒီ sit ရေးရာ military engagement ဟာအထူးသဖြင့်တိုင်းရင်းသားဒေသကိုဖြစ်ပေါ်စေတဲ့ sit ပေါ်မှာတိုင်းရိုက်အကျိုးဆိုးစေတဲ့အကြောင်းတရားတွေရှိနေတယ်ဆိုတော့ဒါတွေကိုကျွန်တော်အမြင်နဲ့ကျွန်တော်တို့ပါလီမန်အမြင်နဲ့တော့မှဒါတွေကိုဆန့်ကျင်တယ်ပေါ့လေတော့ဒါတွေကိုအမြန်ရုပ်သိမ်းဖို့ကျွန်တော်အမြင်နဲ့တို့ကိုတင်ပြပြောဆိုတာကိုကျွန်တော်အမြန်လုပ်ပါ
မြန်မာရေးလေးထားဆောင်ရွက်နေတဲ့ဗြိတိသျှပါလီမန်အမတ်တွေဟာမြန်မာနိုင်ငံတွင်းလက်ရှိနိုင်ငံရေးအခြေအနေတွေကိုမျက်ခြေမပြတ်စောင့်ကြည့်နေပြီးတော့ကလေးတငယ်အမျိုးသမီးတွေနဲ့တိုင်းရင်းသားလူနည်းစုတွေရဲ့လူခွေချိုးပေါက်ခံရစေအခြေအနေစားပေးစားနေစေလွတ်လပ်ခွင့်နေတဲ့အတူဒုက္ခသည်တွေရဲ့အရေးတွေကိုမကြာခဏဆိုသလိုပါလီမန်အတွင်းတင်ပြဆွေးနွေးမှုတွေလုပ်ပြီးတော့ဖိအားပေးပြောဆိုနေတာလည်းဖြစ်ပါတယ်ရှင်
မဆုမွန်ပြပြသွားခဲ့တာပါရှင်နောက်ပိုင်းမှာကပဖလားဘောလုံးပွဲဘောလူပွဲစဉ်တွေကိုတုံသက်တင်ပြချက်တွေကိုလည်းထုတ်လွှင့်ပေးသွားမှာမို့လို့ဘောလုံးဝါသနာရှင်တွေစောင့်မျှော်နားဆင်နိုင်ကြပါတယ်ဂျွန်လာတက်တရဘက်ကနေစပြီးတော့ဒီနေ့အထိပြည်တွင်းကသတင်းစာချာနယ်တွေကိုပြည်ရဲရေးဝန်ကြီးဌာနအောက်ကသတင်းရဲတပ်ဖွဲ့ကခေါ်ယူမေးမြန်းနေတာတွေကိုရပ်တန့်ပေးဖို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကမနေ့ကကြေညာချက်ထုတ်ပြီးတော့တောင်းဆိုခဲ့ပါတယ်အခုလိုခေါ်ယူမေးမြန်းမှုတွေဟာဥပဒေနဲ့မညီတဲ့အတွက်တွားရောက်ဖြစ်ရှင်းနေဖို့တောင်းမလိုဘူးလို့ပြည်တွင်းကလွတ်လပ်တဲ့သတင်းမီဒီယာသမားတချို့ကလည်းပြောပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပါမယ်ရှင်
ပြည်ရေးဝန်ကြီးဌာနအောက်ကသတင်းရဲတပ်ဖွဲ့ကနေသတင်းမီဒီယာတွေကတာဝန်ရှိသူတွေကိုသတင်းစာချန်နယ်တွေရဲ့ငွေကြေးလက်ပတ်မှုအခြေအနေနဲ့ပတ်သက်ပြီးတော့တောက်လျှောက်မေးမြန်းမှုတွေလုပ်နေတဲ့ပုံမှာရပ်တန့်ပေးဖို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကဒီကနေ့မှတောင်းဆိုခဲ့ပါတယ်။သတင်းမီဒီယာတွေကိုစင့်ခေါ်မေးမြန်းမှုဟာပြည်ထောင်ဝန်ကြီးဌာနမှာလုပ်ပိုင်ခွင့်မရှိဘဲသတင်းမီဒီယာတွေကိုအခုလိုအာဏာပိုင်တွေဘက်ကမေးမြန်းတာဟာတော်ဝဲပြီးတော့ချင်းချောက်တဲ့သဘောတက်ရောက်နေတဲ့အတွက်တင်ညာချက်ထုတ်ပြန်ပြီးတော့ကန့်ကွက်တာဖြစ်တယ်လို့လည်းမြန်မာနိုင်ငံစာနယ်ဇင်းကောင်စီရဲ့ပြောခွင့်ရှိသူဦးစောသက်ထွေးကပြောပါတယ်
။အဲ့ဒီညာထဲမှာတော့ကျွန်တော်တို့ဟာပြည်ထောင်ဝန်ကြီးဌာနအခုလိုမီဒီယာတွေကိုခေါ်ယူပြီးတော့ဒီငွေကြေးခွာကြောင်းနဲ့ပတ်သက်မေးမြန်းမှုတွေတွေ့တယ်ဒါတွေအလုံးကသွေဝိုက်ပြီးတော့သတင်းသမားတွေကိုချိန်ချောက်တယ်လို့ယူဆတယ်။ဒါလည်းဆိုတော့သတင်းမီဒီယာတွေကကျွန်တော်တို့ကိုယ်ပိုင်ရက်တည်ရက်နဲ့စီကံရတ်ပုံတင်ပြီးတော့ရက်တည်နဲ့သတင်းမီဒီယာဖွဲ့စည်းရေးကြီးဒါတွေအလုံးစင့်ကော်ဖီမီဒီယာပိုင်ခွင့်ရတော့ဒီတဲ့ဝင်ကြီးဌာနမှာမရှိဘူး။ဥပဒေချိုးဖောက်တယ်လို့ယူဆတဲ့တဖွဲ့တူကသာခေါ်ယူပိုင်ခွင့်ရှိပြီးတော့သူတို့အလုံးကိုခေါ်ယူပြီးတော့မေးမြန်းမယ်လို့ဒီတဲ့ဒီဝင်ကြီးကလည်းပြောသွားတဲ့ပုံမှာစာနယ်ဇင်းကောင်စီကိုများစွာကိုစိတ်နှောက်ယှက်ဖြစ်ရတယ်ပေါ့လေ။နောက်တစ်ခုကသာမျိုးဟာစာနယ်ဇင်းကောင်စီကိုချူတင်အပြစ်ပေးပြီးတော့မီဒီယာတွေကိုလည်းလုတ်တန်ဆောင်နေတယ်။ဘာလို့လဲဆိုတော့စာနယ်ဇင်းကောင်စီကလည်းနိုင်ငံတော်သမ္မတဖွဲ့ပြီးလည်းဖွဲ့ပြီးဖြစ်တဲ့အတွက်ဒီရေးဝန်ကြီးဌာနရဲ့လုတ်ဆောင်ကြရအောင်။သူကဖွဲ့ရဲ့ဤမှန်းချက်သွားတဲ့ဟိုနိုင်ငံနဲ့လွှဲချော်နေတယ်လို့ယူဆတယ်ဆိုတာချက်မျိုးတွေပါပါတယ်။ဒါကြောင့်မလို့ဆက်လက်ပြီးတော့မီဒီယာတွေကိုစင့်ကော်မီဒီယာကြီးပြုလုပ်ကိုကျွန်တော်တို့ကထုတ်ပြန်ထားတယ်
။အခုလိုစာနယ်ဇင်းကောင်စီကထုတ်ပြန်ချက်ကိုပြည်တွင်းကသတင်းသမားတော်တော်များများကလည်းလက်ခံတယ်လို့ပြောပါတယ်။သတင်းမီဒီယာအဖွဲ့အစည်းတွေထဲမှာအမှန်တကယ်ပဲငွေကြေးအရှုပ်ရှင်ပြဿနာရှိရဆိုရင်သက်ဆိုင်ရာဝန်ကြီးဌာနတွေကပဲတိတိကျကျဥပဒေနဲ့ညီအဲ့ဒီသတင်းဌာနကိုအရေးယူဖို့လိုပြီးတော့အခုလိုသတင်းတပ်ဖွဲ့ကစောင့်ရနေတာဟာသဘောမကျတဲ့အတွက်စာနယ်ဇင်းကောင်စီရဲ့လက်ရှိထုတ်ပြန်ချက်ကိုလက်ခံတယ်လို့ပြည်တွင်းမှာတိကျလွတ်လပ်တဲ့သတင်းစာဆရာတူဦးအနေနဲ့ရပ်တည်နေတဲ့ဦးစီတော်အမင်းက VOA ကိုပြောပါတယ
်။အဲသူတို့ပြောတဲ့ဥစ္စာမှန်ပါတယ်။ဒါဖြစ်လို့လဲဆိုတော့အစိုးရအနေနဲ့သတင်းစာထုတ်တဲ့လူ၊ဂျာနယ်ထုတ်တဲ့လူပေါ့နော်။မီဒီယာလုတ်ကင်တဲ့လူတွေနဲ့ပတ်သက်လို့ဘာကိုသိချင်တယ်လဲပေါ့။ဘာကိုသိချင်တယ်လဲဆိုတာကဝေးကြီးနဲ့ဘယ်သူတွေကပိုင်ဆိုင်တယ်အခွန်ကဘယ်လိုမျိုးဆောင်တယ်မဆောင်ဘူးပါညာဒါတွေနဲ့ပတ်သက်ရင်သူ့အလုပ်ကိုသူလုပ်ရမှာကဥမာစသုံးလို့ရှိတယ်သူစုံစမ်းစစ်ဆေးရေးကသူကသူတမ်းရရှိတယ်ဆိုသူဝင်ပြီးတော့စစ်ပေါ့ပြီးတော့မှအခွန်ဆောင်မထားဘူးပါညာအခွန်ပြဿနာတွေရှိတယ်ဆိုရင်ပြည်ရင်းခွန်ဦးကြီးဌာနတို့ကတော့နေပြီးတော့မှသူတို့ဝင်ပြီးတော့ခေါ်ယူမေးမြန်းပေါ့ဒါသူတို့လုပ်ရမယ့်အလုပ်တွေလေအပြီးတော့မှရေးတဲ့စားတဲ့ပုံမှာဟိုသဘောမကျဘူးမကြိုက်ဘူးဆိုရင်ဘယ်ဟာကဥပဒေနဲ့မညီဘူးလေ။ဘယ်အားဖြင့်ဥပဒေကိုချိုးဖောက်ရရောက်တယ်လေ။အဲ့ဒါဆိုရင်လည်းတရားဥပဒေနီလန်းအရတရားဆွဲတယ်တော့လွတ်လွတ်ရတာပဲ။ရဲသတင်းတပ်ဖွဲ့နဲ့ကတော့ဘာမှလည်းမပတ်သက်ဘူး။ဘာမှလည်းဟိုခေါ်မေးဖို့လည်းအကြောင်းမရှိဘူး
။မြန်မာနိုင်ငံအကြီးအကဲအုပ်ဥပဒေပြင်ဆင်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့ဇွန်လ23ရက်နေ့ကပြည်သူ့တော်မှာပြည်ထောင်ဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်မှူးချုပ်ကျော်ကျော်ထွန်းမေကွန်းလာရောက်ဖြေကြားစဉ်တုန်းကသတင်းထောက်တွေကဂျာနယ်တချို့ကိုစစ်ဆေးနေတဲ့အကြောင်းမေးမြန်းရမှာသတင်းကြတဲ့တိုင်းတချို့ကတာဝန်ရှိသူတွေကိုခေါ်ယူမေးမြန်းတာဟာစစ်ဆေးတာမဟုတ်ပဲဂျာနယ်လုပ်ငန်းတွေရဲ့အခြေအနေကိုသိရှိလိုတာကြောင့်နှစ်ဖက်ဆွေးနွေးတဲ့သဘောထားဖြစ်တယ်လို့သူကပြန်လည်ဖြေဆိုခဲ့ပါတယ်။ဇွန်လ20ရက်နေ့ကစပြီးတော့တောက်လျှောက်ဆိုသလိုသတင်းစာဂျာနယ်တွေကတာဝန်ရှိသူတွေကိုသတင်းရဲတပ်ဖွဲ့ကသူတို့ရဲ့ရုံးခန်းမှာလာရောက်တွေ့ဆုံမှုစင့်ခေါ်မှုတွေရှိခဲ့ပြီးတော့ဇွန်လ25ရက်မှာဆိုရင်လည်းပြည်တွင်းမှာထုတ်ဝေနေတဲ့မွန်တက်နေဂျာနယ်ရဲ့အေရာချုပ်ဦးအောင်တန်းကိုလည်းခေါ်ယူမေးမြန်းမှုတွေလုပ်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲဇွန်လ25ရက်နေ့မှာစာနယ်ဇင်းကောင်စီရဲ့ရုံးခန်းမှာမြန်မာနိုင်ငံတွင်ကျင့်သုံးမှုသမ္မတကလက်မှတ်ရေးထိုးပြဋ္ဌာန်းခဲ့တဲ့သတင်းမီဒီယာဥပဒေရဲ့နောက်ဆက်တွဲနေဥပဒေရေးဆွဲမှုနဲ့ပတ်သက်ပြီးတော့မီဒီယာတွေကိုခေါ်ယူပြီးတော့ချပြခဲ့ပါတယ်။သတင်းမီဒီယာနေဥပဒေမူကြမ်းကိုပညာရေးဝန်ကြီးဌာနကစာနယ်ဇင်းကောင်စီယာယီကပဲမူကြမ်းတရက်ရေးဆွဲဖို့တာဝန်ပေးခဲ့တာပါ။ဒီနေဥပဒေမူကြမ်းကိုစာနယ်ဇင်းကောင်စီယာယီကရေးဆွဲပြီးတော့ပညာရေးဝန်ကြီးဌာနကိုပို့ပညာရေးဝန်ကြီးဌာနကတစင်ပြည်သူ့တော်ကိုတင်ပြမှလည်းဖြစ်ပါတယ်။ပြည်တွင်းကသတင်းသမားတွေရဲ့သတင်းရယူပိုင်ခွင့်နဲ့ပတ်သက်ပြီးတော့အခွင့်အရေးတွေရအောင်စာနယ်ဇင်းကောင်စီယာယီဘက်ကဒီနေဥပဒေထဲမှာထည့်သွင်းရေးဆွဲပေးထားတယ်လို့ဦးစောသထွေးကပြောပါတယ်။ဒ ဒါပေမဲ့သတင်းမီဒီယာဥပဒေမူကြမ်းရေးဆွဲတော့ကလည်းစာနာဇင်းကောင်စီယာကြီးရဲ့ရေးဆွဲမှုကို30ရာခိုင်နှုန်းတော့နှီးပါပြန်ကြားရေးဝန်ကြီးဌာနနဲ့လွှတ်တော်ဘက်ကဖြတ်တောက်ပြစ်ခဲ့တဲ့အတွက်အခုဒီနီးဥပဒေမှာလည်းဘာတွေဖြတ်တောက်ခံရမလဲဆိုတာကတော့စောင့်ကြည့်ရအောင်မယ်လို့ဥစ္စာသတင်းကပြောပါတယ်ခင်ဗျာ
။သတင်းဌာနတွေရဲ့ဗန်နာရေးခြေနေကိုစုံစမ်းမေးမြန်းခံရတဲ့အပေါ်စိတ်နှောက်ယှက်ဖြစ်နေကြတဲ့ပြည်တွင်းမီဒီယာလောကအကြောင်းကိုအောင်ရမောင်မောင်ပြောပြသွားတာပါ။နောက်ပိုင်းနားဆင်ရမယ့်မြမရေးတုံတက်ချက်မှလည်းဒီအကြောင်းကိုပဲဆွေးနွေးတုံတက်ထားတာဖြစ်လို့စောင့်မျှော်နားဆင်နိုင်ပါရဲ့ရှင်။အခုတော့ဘာသာကူးပြောင်းမှုဆိုင်ရာဥပဒေမူကြမ်းဘက်ကိုအလှည့်ပေးကြပါရစေ။မြန်မာနိုင်ငံကဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေမူကြမ်းပေါ်အမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေပါဝင်ပြည်တွင်းပြည်ပကဝေဖန်ကန့်ကွက်မှုတွေဇက်တိုက်ထွက်ပေါ်လာနေပါရစေ။ဥပဒေအဖြစ်အတည်ပြုပြဋ္ဌာန်းနိုင်ဖို့အမျိုးသားရေးဝါဒီတန်ကြာတော်တွေဥဆောင်လှုပ်ရှားမှုကနေအခြေတင်ဖြစ်စရာအခြေအနေတွေပေါ်ပေါက်နေရတဲ့အကြောင်း AFP သတင်းဆောင်ပါကိုအခြေခံပြီးတော့ကိုအောင်လွင်ဦးကပြောပြမှာပါရှင
်။မြန်မာနိုင်ငံကအမျိုးသားရေးယူဆပြင်းထန်တဲ့တန်ကြာတော်တချို့ကဥဆောင်ပြီးဘာသာချားနဲ့လက်ထပ်ထိမ်းမြှားရမှာကန့်သက်ချက်တွေပါဝင်မဲ့ဥပဒေတရပြဋ္ဌာန်းဖို့ကြိုးပမ်းနေပေမဲ့ဒီဥပဒေကြောင့်နောက်ဆက်တွဲလူခွင့်ရေးချိုးဖောက်မှုတွေနဲ့ပြည်ပကတ်တွေပေါ်ပေါက်လာမှာကိုစိုးရိမ်နေကြတာပါမျိုးစောင်ဥပဒေဖြစ်လူသိများတဲ့ဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေပြဋ္ဌာန်းဖို့ကြိုးပမ်းနေသူတွေကတော့မြန်မာနိုင်ငံမှာဗုဒ္ဓဘာသာကိုကာကွယ်ဆောက်ရှောက်ဖို့လိုအပ်နေပြီလို့ဆိုကြပါတယ်အမျိုးဘာသာသာသနာဆောက်ရှောက်ရေးအဖွဲ့ကတန်ခါတော်ဥရောဘာသာကတော့ဘာသာချားနဲ့အိမ်အောင်ပြုတဲ့ဗုဒ္ဓဘာသာဝင်အမျိုးသမီးတွေရဲ့ကိုးကွယ်မှုတွေကိုထိန်းသိမ်းဖို့လိုတယ်လို့မြင်ပါတယ်
တကယ်အဲ့ဒါကတော့ယုံကြည်ပါတယ်။ဘာကြောင့်ယုံကြည်လဲ။ဒီဥပဒေပေါ်ထွက်လာရင်ဘုရားဘာသာတွေကိုလည်းစောင့်ရှောက်ကာကွယ်ပေးတာဖြစ်တယ်လို့အခြားဘာသာတွေအတွက်လည်းပဲအနောက်ရှက်မဖြစ်စေဘဲနဲ့တိုင်းပြည်မှာညီညီညံ့ညံ့လူမျိုးမတူဘာသာမတူတော့လည်းပဲမတူတော့ကအရှင်တွဲနေထိုင်လို့ရတဲ့အနေထားတွေအများကြီးဖြစ်လာမှာဖြစ်တယ်လို့ဦးဇင်းတို့ကတော့ဒီဥစ္စာဟာတကယ်ညီညံ့တဲ့ဥပဒေတစ်ခုပေါ်ဆောင်တဲ့ပုံစံအဖြစ်နဲ့ဦးဇင်းတို့ရှုမြင်သုံးသပ်ထားပါတယ်
ဒါပေမဲ့လည်းဥပဒေကြောင့်ခွဲခြားဆက်ဆံမှုတွေပေါ်ပေါက်လာနိုင်တယ်လို့လူခွင့်ရေးလှုပ်ရှားသူတွေနဲ့နိုင်ငံတကာအသိုင်းအဝိုင်းကပါစိုးရိမ်နေကြပါတယ်။ဥပဒေကြောင့်ထွက်ပေါ်လာပြီးနောက်မှာပဲအမေရိကန်ပြည်ထောင်စုအပါအဝင်အနောက်နိုင်ငံတွေသာမကကုလသမဂ္ဂကပါစိုးရိမ်တဲ့သဘောထားတွေကိုပြောဆိုခဲ့ကြတာပါ။ကြားမှဒန်းနုညီမရဲ့ခွင့်ရက်ကညွှန်ကြားရေးမှူးမတ်မေစပယ်ဖြူကတော့ဥပဒေကြောင့်အကောင့်ထက်အစိုးရတွေကိုသာဖန်တီးနိုင်တယ်လို့မြင်ပါတယ်။လက်တလုံးမှာကိုပဲဥပဒေချမ်းကိုလက်မခံတဲ့သဘောထားတွေကိုပုံမှန်လင်းလင်းပြောဆိုသူတွေပေါ်ချင်းချောက်နှောက်ရှက်မှုတွေရှိနေတာဟာကောင်းတဲ့လက္ခဏာမဟုတ်ဘူးလို့လည်းဆိုပါတယ်အ
ဲ့တော့ဝမ်းနည်းစရာကောင်းတာကဘာသာတာသနာကိုကာကွယ်စောင့်ရှောက်ခြင်းနဲ့ကိုမျိုးချစ်တို့မတ်မျိုးချစ်တို့ကတစိတ်ပေါ့နော်ဟိုရိုင်းဆိုင်လာရည်လားလို့ရုပ်ရင်းကြမ်းတမ်းလာရည်လားအဲ့တော့အဲ့ဒီလိုရိုင်းဆိုင်သောရုပ်ရင်းကြမ်းတမ်းသောအကြမ်းဖက်ခြင်းသောအပြောဆိုတွေအပြုအမူတွေစိတ်နှလုံးသားတွေရှိတဲ့သူတွေကနိုင်ငံရဲ့အမျိုးသားရေးကိုကာကွယ်စောင့်ရှောက်မယ်ဆိုတာကိုဟာကိုကျမတို့နိုင်ငံရှေ့ရေးအနာဂတ်ဟာအတော်လေးရင်လေးစရာကောင်းတယ်လို့ကျမတို့ကမြင်ပါတယ
်။လူခွင့်ရေးလှုပ်ရှားသူတွေနဲ့နိုင်ငံတကာတိုင်းဝန်ကတော့အထူးသဖြင့်သဘောထားပြင်းထန်သူဗုဒ္ဓဘာသာဝင်တချို့နဲ့မွတ်စလင်တွေကြားပရိပကတ်တွေကြောင့်လူပေါင်းရာနဲ့ချီတည်ဆုံးပြီးတိုင်းနဲ့ချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့မြန်မာနိုင်ငံမှာဒီဥပဒေကြောင့်တင်းမာမှုတွေပေါ်ပေါက်လာမှာကိုစိုးရိမ်နေကြပါတယ်။ဘာသာရေးနဲ့လွတ်လပ်စွာကိုယ်ဝယ်ယုံကြည်ခွင့်ဆိုင်ရာကုလသမဂ္ဂကျွမ်းကျင်သူတွေကလည်းကိုယ်ဝယ်မှုမတူသူတွေအပေါ်ခွဲခြားဆက်ဆံပြီးဖိနှိပ်အောင်တွေးထုတ်ပေးရရောက်လိမ့်မယ်လို့သတိပေးကြတာပါ။လူခွင့်ရေးစောင့်ကြည့်ကဲကတ်ဖွဲ့ Human Rights Watch ကဒေးဗစ်မတိုက်ဆန်ကတော့ဥပဒေသာပြဋ္ဌာန်းမယ်ဆိုရင်ဖိနှိပ်မှုတွေပေါ်ပေါက်လာနိုင်တယ်လို့မြင်ပါတယ်။
I think potentially it could have really quite dramatic nationwide repercussions because what the law does, I mean the religious conversion
ဒီလိုမှာတပြည့်ပြည့်နဲ့ကျိုးဆက်တွေပေါ်ပေါက်လာနိုင်တယ်လို့ထင်ပါတယ်။ဘာသာကူးပြောင်းတဲ့ဥပဒေကိုဥပမာပြောရမယ်ဆိုရင်တော့အခြေခံအားဖြင့်ဒေသခံအာဏာပိုင်တွေအနေနဲ့ကိုယ်ပိုင်မှုနဲ့သက်ဝင်ယုံကြည်မှုတွေပေါ်ထိကျုပ်ခွင့်တွေအကြီးအကျယ်ပေးထားတာပါ။အ
ခြေရင်ဖြစ်စရာတွေပေါ်ပေါက်နေတဲ့ဒီဥပဒေကိုတော့အမျိုးဘာသာသာသနာဆက်ရှောက်ရေးအဖွဲ့ကဦးဆောင်ပြီးဥပဒေဖြစ်ပြဋ္ဌာန်းနိုင်အောင်တမနာဦးသိန်းစိန်ထံတင်ပြထားတာဖြစ်တယ်လို့အများပြည်သူရဲ့ထောက်ခံမှုရဖို့လဲလှုံ့ဆော်လှုံ့ရှားခဲ့ကြတာပါအခုခါမှာတော့ဒီဥပဒေအတွက်ဥပဒေချမ်းရေးဆွဲကော်မတီတရက်ဖွဲ့စည်းပြီးအကြံပြုချက်တွေနဲ့ပြန်လည်သုံးသပ်မှုတွေလှုံ့ဆော်နေတာလည်းဖြစ်ပါတယ်ခင်ဗျာ
ဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေမူကြမ်းအကြောင်းကိုတော့ကိုအောင်လွင်ဦးပြောပြခဲ့တာပါအခုတခါကမ္ဘာဖလားဘောလုံးပွဲစဉ်တွေဘက်ကိုကြည့်ကြရအောင်ပါဘရာဇီးနိုင်ငံမှာကျင်းပနေတဲ့2014ခုနှစ်ကမ္ဘာဖလားဘောလုံးဘောလုံးပွဲတွေမှာအုပ်စုပတ်လည်ပထမအဆင့်ပွဲစဉ်တွေပြီးဆုံးခံနီးလာတာနဲ့အမျှလက်ရှိချန်ပီယံစပိန်အသင်းအပါအဝင်ဥရောပတိုက်ကနာမည်ကြီးအသင်းအတော်များများအရှုံးနဲ့ရင်ဆိုင်ပြီးပြိုင်ပွဲကနေထွက်သွားနေကြရပါတယ်။တစ်ဖက်မှာတော့အင်ရှင်ဘရာဇီးအသင်းနဲ့အမေရိကတိုက်အတွင်းကအသင်းတွေအတော်လေးခြေစွမ်းပြနေတာကိုတွေ့ရပါတယ်။ကမ္ဘာဖလားဘောလုံးဘောလုံးပွဲတွေရဲ့နောက်ဆုံးအခြေအနေတွေနဲ့ကစားဖို့ကြံနေသေးတဲ့ပွဲစဉ်တွေအကြောင်းကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါရရှင်
။2014ခုနှစ်ကမ္ဘာဖလားဘောလုံးပွဲတွေမှာလက်ရှိချန်ပီယံစပိန်အသင်းအပါအဝင် ဥရောပတိုက်က Football Powerhouse Day လို့ခေါ်တဲ့နာမည်ကြီးအသင်းတွေဖြစ်တဲ့အင်္ဂလန်၊ Italy စတဲ့အသင်းကြီးတွေလည်းအရှုံးနဲ့ရင်ဆိုင်ပြီးပြိုင်ပွဲကနေထွက်သွားကြပြီဖြစ်ပါတယ်။အခုလိုဥရောပတိုက်ကနာမည်ကြီးအသင်းတွေထွက်သွားရတာဟာသူတို့ကစားရတဲ့ပထဝီအနေထားရာသီဥတုစတာတွေနဲ့အများကြီးသက်ဆိုင်တယ်လို့ World Football အကစားမဂ္ဂဇင်းက Editor ချုပ်ကိုဇော်မျိုးတန်ကသုံးသပ်ပါတယ်
ဒီပြည်ရတော့ပြောမယ်ဆိုရင်တော့ကိုဇော်ဝင်းနိုင်ရဲ့ဒီ sorry ပထမဆုံးဒီဘရာဇီးနိုင်ငံရဲ့ဟိုရေမြေတဘာဝနဲ့ယာစီတို့ကိုစဉ်းစားရမှာပေါ့နော်စဉ်းစားမှာပေါ့ဗာကြောင့်လဲဆိုတော့ဒီပွဲတွေကစားတဲ့အခါဒီဥရောပတို့အာရှတို့ကအသေးနေတာတော်တော်ကိုဟိုပြင်းပြင်းထန်ထန်ကစားနေရတဲ့အမိသားမျိုးတွေတွေ့ရတယ်ပြင်းပြင်းထန်ထန်တော့ဥမာဒီစပိန်တို့နယ်သာလန်တို့ကျွန်တော်ထွက်သွားတဲ့အီတလီတို့ပေါ့ဗျာအဆိုက်ရှိတကယ်ပေါ့ဆိုတော့ဒီလောလောဆယ်လည်းကြည့်လို့ရှိရင်တောင်မေကအသင်းတွေပေါ့နော်တောင်မေကအသင်းတွေအကုန်လုံးကဒီဥရုဂွေးအာဂျင်တီးနာဘရာဇီးချီလီကိုလံဘီယာပေါ့နော်သူတို့၅ဒင်းကလုံးကလည်းချီချီပွဲအောင်တယ်တခါဟိုဘက်ကဒီလက်တင်အမေရိကကအမေရိကကလည်းဒီဂျာမနီနဲ့ကစားမှာဆိုတော့သူကလည်းချီချီပွဲအောင်မှုကဟို90ရာခိုင်နှုန်းတော့ရှိနေတယ်ပေါ့နော်တခါဒီဒီဘက်ကကော့စတာရီကလည်းချီချီပွဲအောင်တယ်ပေါ့ဗျာဆိုတော့အဲ့ကနေချီချီပွဲမောင်းတာဟွန်ဒူရက်စ်အသင်းနဲ့ရှိတယ်ပေါ့ဆိုတော့အပင်းရဲ့ခြေကွမ်းထက်ဒီတချို့ပြင်းချင်းကိုရောက်လာတဲ့အပင်းလေးအပင်းအကြီးအတွက်ကိုကြည့်လို့ရှိရင်ဒီလက်တင်အမေရိကနဲ့ကျွန်တော်ဒီကွန်ဂါကက်လို့ခေါ်တဲ့အလဲနဲ့မြောက်အမေရိကကအပင်းတွေကပိုများနေတယ်ဆိုတော့အဲ့လောက်အင်အားကြီးတဲ့အပင်းတွေကိုဥရောပကဒီတက်လာတဲ့နယ်သာလန်တို့ကျွန်တော်ဒီပြင်သစ်တို့ဂျာမနီတို့ပေါ့နော်အခြားရှိတဲ့အပင်းတွေကကျော်ပြီးတော့ချန်ပီယံဖြစ်ဖို့ဆိုတာတော့ကျွန်တော်အမြင်ပြောလို့ရှိရင်တော်တော်ကိုကဲကဲမအမိသားလို့အဲ့လိုမျိုးမြင်ပါတ
ယ်။ပေါ်လုံးကစားတဲ့အချိန်ရာသီဥတုကပိုလွန်းလာကြောင်းအမေရိကန်နဲ့ပေါ်တူဂီပွဲစဉ်အတွင်းဒန်လူကြီးကမကြုံစဖူးထူးခြားစွာပွဲစဉ်ကို10မိနစ်လောက်ခਿੱတရာနာပေးလိုက်ရပါတယ်။အခုနှစ်ကမ္ဘာဖလားပေါ်လုံးပွဲစဉ်တခြားဥရောပနဲ့အာရှတိုက်ကကစားသမားတွေအခက်အခဲနဲ့ရင်ဆိုင်ခဲ့ကြရတာဖြစ်ပါတယ်။ဒုတိယဆင့်ရှုံးထွက်ပွဲတွေကိုတက်သွားပြီဖြစ်တဲ့ဥရောပတိုက်ကနယ်သာလန်အသင်းနဲ့ပြင်သစ်အပါအဝင်ဒီကနေ့အမေရိကန်နဲ့တတိယပွဲစဉ်ကစားပြီးရှုံးထွက်ပွဲစဉ်တွေကိုတက်နိုင်ခြင်းများနေတဲ့ဂျာမနီအသင်းတို့ရှိနေပေမဲ့လည်းကစားခဲ့သမျှပွဲစဉ်တွေမှာဥရောပတိုက်ကအသင်းတွေကချန်ပီယံဖြစ်လောက်တဲ့အထိခြေစွမ်းပြကစားသွားတာမျိုးမတွေ့ခဲ့ရဘူးလို့ကိုဇော်မျိုးတန်ကသုံးသပ်ပါတယ်။နောက်ဆုံးကြနေတဲ့အုပ်စုပထမအဆင့်ပွဲစဉ်တွေထဲလူပြောအများဆုံးဖြစ်နေတာကတော့အုပ်စုကြီးကဒီကနေ့ကစားကြမဲ့ဂျာမနီနဲ့အမေရိကန်အသင်းအကြောင်းပဲဖြစ်ပါတယ်။တချို့ကဂျာမနီအသင်းရဲ့နာမည်ကြီးကစားသမားကလက်ရှိအမေရိကန်အသင်းရဲ့နှီးပြဖြစ်နေတဲ့အတွက်ဒီနှစ်သင်ကစားတဲ့နေရာမှာဘလို့ရှိလာမလဲဆိုတဲ့အပေါ်အများစုကစိတ်ဝင်စားနေကြတာဖြစ်ပါတယ်။ဂျာမနီအသင်းအတွက်ဒီပွဲစဉ်ဟာအနိုင်ရစရာမလိုတဲ့အတွက်အမေရိကန်အသင်းအနေနဲ့တရေမကျကြအောင်ကစားနိုင်လို့မယ်လို့သူ့အနေနဲ့ယူဆကြောင်းမြန်မာလက်ရွေးစင်ဂိုသမဟောင်းကိုရင်ထွေးကပြောပါတယ်
။ကျွန်တော်၃ရက်တလောက်ပေါ့နော်။ဟိုနှစ်ပွဲကစားတော့ပထမဆုံးကနာကိုနိုင်လာနိုင်ခဲ့တဲ့အခြေအတော်တော့ကနာကိုသိညာလို့ဟိုဂိုးလွဲပေါက်တွေများခဲ့လို့ဆုံးရတယ်ဒါပေမဲ့ဒုတိယပွဲပေါ်တူဂီနဲ့ပွဲကြည့်ရတော့ဂျာမန် USA ကတော်တော်လေးကိုကောင်းလာတယ်ခြေစနစ်မင်းနဲ့ကစားလာတယ်ဒုတိယပွဲကောင်းဒီခြေတိုင်းဆက်ကစားမယ်ဆိုဂျာမနီကိုသူတို့သေရလောက်ကိုခံကစားနိုင်မလို့တွတ်ထားတယ
်ဗိုလ်ထုနေကကစားသွားတဲ့ပထမပွဲစဉ်တွေမှာအာဂျင်တီးနားကနိုင်ဂျီးရီးယားကို3-2နဲ့နိုင်သွားတဲ့အတွက်အုပ်စု F မှာဗိုလ်ဆွဲပြီးရှုံးထွက်ပွဲစဉ်ကိုတက်သွားပြီးဖြစ်ပါတယ်နိုင်ဂျီးရီးယားအသင်းကအာဂျင်တီးနားအသင်းကိုရှုံးလိုက်ပေမဲ့လည်းလေးမှတ်နဲ့round of 16ရှုံးထွက်ပွဲစဉ်ကိုတက်သွားပြီဖြစ်ပါတယ်။ပို့ထုနေကကစားသွားတဲ့အုပ်စု E ပွဲစဉ်မှာတော့ပြင်သစ်နဲ့အီကွေဒါအသင်းတို့ဂိုးမရှိသေးကြသွားပြီးဆွစ်ဇာလန်ကဟွန်ဒူရက်အသင်းကို 3-2 နဲ့အနိုင်ရသွားတဲ့အတွက်ပြင်သစ်က9မှတ်နဲ့အုပ်စုပထမဆွစ်ဇာလန်က6မှတ်နဲ့အုပ်စုဒုတိယနဲ့ရှုံးထွက်ပွဲစဉ်တွေကိုတက်သွားကြပြီဖြစ်ပါတယ
်။ကမ္ဘာဖလားဘောလုံးပွဲဘောလုံးပွဲစဉ်တွေအကြောင်းသုံးသပ်ချက်တွေကိုတော့ကိုဇော်ဝင်းလှိုင်စူးစီးတင်ပြပေးခဲ့တာပါ။ VOA American တန်ရဲ့ကြာသပတေးနေ့မနက်ပိုင်းအစီအစဉ်တွေကိုတိုက်ရိုက်နားဆင်နေကြရတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကို